စ်ကောင်စီတပ်တွေနဲ့ကရင်မျိုးသားလွတ်မြောက်ရေးတပ်ဖွဲ့ KNL တို့တိုက်ပွဲဖြစ်ပွားနေတဲ့ကရင်ပြည်နယ် KNU ထိန်းချုပ်ရာဒေသမှာဘေးလွတ်ရာပြေးနေရတဲ့ဒုက္ခသည်ပေါင်းက9000လောက်ရှိလာတယ်လို့ပြည်လူအခွင့်အရေးအဖွဲ့ KSRG ကပြောပါတယ်စစ်တပ်ကလက်နက်ကြီးတွေနဲ့ပစ်တာဒီကြောင်ကနေပစ်ခတ်တိုက်ခိုက်တာတွေကြောင့်ဒေသခံပြည်သူတွေအိုးအိမ်ဆုံးခွာထွက်ပြေးနေရတဲ့အကြောင်းကိုတော့ထိုင်းချေဆိုင် VOA သတင်းတော့မအေးမာကသတင်းပေးပို့ပါတယ်ဗျာ
ကရင်ပြည်နယ်အတွင်းက KNU ထိန်းချုပ်ရာဒေသတွေမှာစစ်ကောင်စီတပ်တွေနဲ့ကရင်မျိုးသားလွတ်မြောက်ရေးတပ် KNL တို့ကြားတိုက်ပွဲတွေရှိနေတာမှာ KNU တပ်မှကထိန်းချုပ်တဲ့ဒေသတွေမှာတော့ဖေဖော်ဝါရီလအတွင်းတိုက်ပွဲပေါင်း300ကျော်KNU တပ်မှတိုက်ထုတ်တဲ့ဒေသဘက်မှာတော့တိုက်ပွဲပေါင်း90နီးပါးဖြစ်ခဲ့တယ်ဆိုပြီး KNU ဘက်ကသတင်းထုတ်ပြန်ထားပါတယ်။အခုလိုမျိုးဖြစ်နေတဲ့တိုက်ပွဲတွေအတွင်းစစ်ကောင်စီဘက်ကကြီးရွာတွေရှိရာကိုလက်နက်ကြီးတွေနဲ့ပစ်ခတ်တာကြောင့်ပိုးအိမ်ကြီးထွက်ပြေးနေရတဲ့ပြည်တွင်းဒုက္ခသည်9000လောက်ရှိတယ်ဆိုပြီးကရင်လူ့ခွင့်ရေးအဖွဲ့ KHRD ရဲ့ပြောရေးဆိုခွင့်ရှိသူစောနန္ဒာစုကပြောပြပါတယ်။
ဒီကျန်းကျန်းချောင်းနိုင်ငံအာဆက်မရှိတဲ့ခင်ကိုမြို့ကလုံးနီးနီးပါးမှာတော့ IDP တွေရှိနေတာပေါ့နော်ကျွန်တော်တို့ဒီတပ်မတိမလဲငါးထဝန်းရှိတပ်မနေ့မှာလည်းအရင်ထွက်တော့လို့လည်းမသိရသေးဘူးပုံနဲ့ငါးမှာဆိုလို့ရှိရင်လည်းများလာတယ်ပေါ့နော်ငါးမှာဆိုလို့ရှိရင်လည်းကပူမေချာမြို့တကနေလည်းဒီကချင်လည်းထွက်ပြီးရတော့ဘာလို့လဲဆိုလို့ရှိရင်သူတိပုံနဲ့ငါးပြဿနာဆိုလို့ရှိရင်မြစ်ကြီးရဲ့နီးပါးတိုက်ပွဲတွေဖြစ်ပေါ်နေတယ်ကျွန်တော်တိကမှုတွေဖြစ်ပေါ်နေတဲ့အပေါ်မှာတော့ဒီညညဘက်ဆိုင်မှာဆိုရင်ခင်တို့ကတော့ငါးထောင်ဝန်းရှိပါအခုကထပ်ပြီးတာတော့တစ်ပေါင်းကျတော့ရှိနေပြီသူတို့ရှိနေတဲ့တပ်မငါးပြည်မှတည်နေတဲ့ IDP လည်းရှိနေသေးတယ်ပေါ့နော်တပ်မဒီဘက်ဆိုင်မှာဆိုလို့ရှိရင်လည်းဆောင်းတောင်းအထက်ရှိတယ်သူတို့ရှိရင်ကျွန်တော်တို့ဒီတပ်မ6တက်ချမ်းမှာဆိုလို့ရှိရင်လည်းငါးထောင်ပေါ့နော်တခြားနေရာမှာဒီတဲ့ IDP လည်းရှိနေတယ်ဆိုတော့တပ်မ glow ပေါ့နော်အလုံးတက်မှာIDP ကကြတော့ကျွန်တော်စီအရာခုနကဝန်ကြီးလာတော့ယူဆလို့ရတယ်ပေါ့နော
်စစ်ကောင်စီဘက်ကလက်နက်ကြီးတွေနဲ့ပစ်ခတ်မှုအပြင်ဒေသကနေတိုက်ခိုက်မှုတွေကြောင့်ဖေဖော်ဝါရီလတလထဲမှာပဲတပ်မကဒေသမှာဒေသခံပြည်သူ6ဦးသေဆုံးခဲ့တာအပြင်မြေမြုပ်ပိုင်းကြောင့်တိုက်ဆုံးတရားရတာတွေများလာတယ်ဆိုပြီးစောနန္ဒာသူကပြောပါတယ်
ကမ္ဘာငါးဘက်ဆံမှာဆိုလို့ရှိရင်တော့လက်နက်ကြီးတိခါမှုကြမလို့တိခါတည်ဆုံတဲ့ဒီကဆံတွေရှိတယ်မျိုးမြင်ရမှာကြမလို့လည်းတိခါတည်ဆုံတဲ့ဖြစ်ရတယ်လည်းရှိရပေါ့နော
်စစ်ပွဲဖြစ်ရာဒေသတွေမှာစစ်တပ်ဘက်ကရောတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေဘက်ကပါမြေမြုပ်ပိုင်းအုံပြူတာတွေရှိတယ်ဆိုပြီးနိုင်ငံတကာမြေမြုပ်ပိုင်းတားဆီးရေးလှုပ်ရှားနေတဲ့အဖွဲ့တွေကထောက်ပြပြီးမြေမြုပ်ပိုင်းတွေမတုံးဖို့တောင်းဆိုထားကြပါတယ်။ KNU ထိတ်ထုတ်နေနေတဲ့ကဖာပေါ်ကမမကော့ကရိတ်တထုံစတဲ့မြို့ပေါ်နေရာတွေမှာလည်းတိုက်ခိုက်မှုတွေကြောင့်ဒေသခံပြည်သူယာနဲ့ချီပြီးနေစဉ်ထွက်ပြေးတိမ်းချောင်နေရပါတယ်။ဖာပေါ်နဲ့ကော့ကရိတ်မြို့နယ်ထဲမှာတော့မြို့ပေါ်လူနေရပ်ကွက်တွေအထိပြီးခဲ့တဲ့လကလက်နက်ကြီးကြီးတွေတိုက်ရောက်ခဲ့လို့ဒေသခံတချို့သေဆုံးခဲ့ပါတယ်ရှင်။